Hong Kong မှာ COVID-19 ရောဂါနောက်တစ်ချိန်ပြန်ဖြစ်သူအတူပြုလူနာတူကိုတွေ့ခဲ့ရတာဟာလူပေါင်း23သန်းချော်တဲ့ကတူဖြစ်နေတဲ့အတွက်အခုလိုတကြောပြန်ဖြစ်ပွားနိုင်ကြဟာတိတ်ကိုနေပါတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။ဒီရောဂါအခုဆက်ခံရသူတူဟာနောက်၄လကျော်ကြာသွားချိန်မှာထပ်မံဖြစ်ပွားခဲ့ပြီးအခုတွေ့ရတဲ့ virus ဟာပထမအခုဆက်ခံရချိန်ကဗိုင်းရပ်စ်နဲ့မတူကြောင်းဟောင်ကောင်တက္ကသိုလ်သုတေသီတွေကတင်းလာနေကကြေညာခဲ့တာဖြစ်ပါတယ်။အခုလိုတွေးရှိချက်တွေကိုမှတ်တမ်းတင်အတည်ပြုရေးဟာအရေးကြီးဆုံးလဲ WHO ပြောခွင့်ရဒေါက်တာမာဂရက်ဟဲရစ်ကအင်္ဂါနေ့ online ဂျနီဗာသတင်းစာရှင်းလင်းပွဲမှာပြောပါတယ်။အရင်ကလည်းပြန်ပြီးအခုဆက်ခံရတယ်ဆိုတော့အတိမပြုတ်နိုင်တဲ့သတင်းတွေထွက်ပေါ်ခဲ့ပေမဲ့ဒါဟာဒီရောဂါပိုးရှိမရှိစမ်းသပ်စစ်ဆေးချိန်မှာပေါ်ပေါက်ခဲ့တဲ့ကြံစည်ဖြစ်နိုင်ခြင်းရှိနေတာပါ။အခုဒီရောဂါပြန်ပြီးဖြစ်ကြောင်းအတိပြုတ်နိုင်ခဲ့တာဟာလူ23သန်းကျော်မှာတဦးဖြစ်ကြောင်းနဲ့တကယ်လို့ဒီလိုကူးစက်မှုမျိုးပုံမှန်လိုလိုရှိနေတယ်ဆိုရင်အခုချိန်လောက်မှာဒီလိုဖြစ်ပွားသူအရေအတွက်ဒီကံမကပိုပြီးများမှာဖြစ်ကြောင်းလဲဒေါက်တာဟဲရစ်ကပြောပါတယ်ဒီရောဂါပိုးအခုဆက်ခံရသူတွေမှာဒီဗိုင်းရပ်စ်အတွက်ခုခံအားတွေထွက်လာတတ်တာကြောင့်ရောဂါကူးစက်ခံရသူတွေကိုခြေရာခံလိုက်တာခန္ဓာကိုယ်ခုခံနိုင်အားတိုင်းတာတာတွေလုပ်ပြီးဒီခုခံအားဘယ်လောက်ကြာကြာခံနေဆိုတာကိုလေ့လာနေကြတဲ့သုတေသနအဖွဲ့အများအပြားရှိနေကြောင်းလဲပြောပါတယ်